ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ဒေသမဲအိုက်ခိုင်ဘတ်အားကြီးရွာအုပ်စုအနီးမှာထိုင်းနယ်ခြားခင်းလက်တက်နဲ့မူးယစ်ကုန်ကူးသူတွေကြားတနင်္ဂနွေနေ့ကတိုက်ပွဲဖြစ်ပါတယ်။ဒါအပြင်ပထုံထာနီခိုင်မှာကာလာပေါက်ဈေးအမေရိကန်ဒေါ်လာ28တန်းခွဲကျော်တန်ဖိုးရှိတဲ့စိတ်ကြွာဆေးပြား2တန်းနဲ့2သိန်းကိုဖမ်းမိတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်တစ်ချောင်းစိတ်ကြွစီတန်းနဲ့ချီပြီးညစဉ်ထုတ်လုပ်နေတာကိုနှိမ်နှင်းပေးဖို့ထိုင်းတာဝန်ရှိသူတွေကမြန်မာဘက်ကိုအကြောင်းကြားထားတယ်လို့လည်းဆိုပါတယ် VOE ထိုင်းခြေစိုက်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမြောက်ပိုင်းမှာဇက်တိုက်ဆိုသလိုမူးယစ်ဆေးဝါးတွေဖမ်းဆီးမိနေသလိုမူးယစ်ဆေးဝါးတဲဆောင်လာသူတွေနဲ့ထိုင်းရနာပိုင်းနေဟာမကြခဏဆိုသလိုတိုက်ပွဲတွေဖြစ်နေတာပါအီဘီလာ၈ရက်နေ့မှာလဲထိုင်းနိုင်ငံမြောက်ပိုင်းမဲအိုင်းဆိုတဲ့နေရာမှာ15မိနစ်ကြာလောက်တိုက်ပွဲဖြစ်ခဲ့တာပါ။ဒါအပြင်ပထုံထာနီခရိုင်တွင်းကထိုင်းနိုင်ငံသား2ဦးထံကနေစိတ်ကြွစည်းပြား2တန်း2သိန်းဖမ်းမိတဲ့အကြောင်းထိုင်းရနာပိုင်းတွေကအေဘီလာ၈ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီနောက်မှာတော့မြန်မာနိုင်ငံဘက်ခြမ်းကနေထုတ်လုပ်နေတဲ့မူးယစ်ဆေးဝါးတွေနဲ့ပတ်သက်လို့တားဆီးပေးဖို့မြန်မာအာဏာပိုင်တွေကိုပြောထားတယ်ဆိုပြီးအခုလိုပြောသွားပါတယ
်။ဘာသာတရားကသတ်လို့ဓမ္မရေဘောင်းလာနိုင်ငံလောက်ပဲလို့ပေါ်ဒီပို့ที่พยายามพูดเนี่ยผมก็ขอบคุณเขา
သူပြောသွားတာကတော့နေသားတစ်ယောက်က17နေရာမှာမူးယစ်ဆေးဝါးစက်ရုံတွေကနေ့စဉ်စိတ်ကြွစေတန်းနဲ့ချီထုတ်လုပ်နေတဲ့အကြောင်းနဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေအနေနဲ့လည်းတားဆီးပေးဖို့တရားဝင်အကြောင်းကြားထားကြောင်းမူးယစ်ဆေးဝါးနှိမ်နှင်းရေးရဲမှုကြီးစုံပိုင်းကော်ဝီဆိုင်ဆိုကထုတ်ဖော်ပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမဲအိုင်းခရိုင်ဟာမြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတာဖြစ်ပြီးမူးယစ်ဆေးဝါးတွေကိုအဓိကတည်ဆောင်နေတဲ့လမ်းကြောင်းဖြစ်တဲ့အကြောင်းနဲ့တောတောင်တွေကခိုးလန်းတွေကိုအသုံးပြုပြီးထိုင်းရွာတွေထိရောက်အောင်ပို့ဆောင်နေကြတယ်ဆိုပြီးထိုင်းနိုင်ငံဘက်ကဆိုပါတယ်။ထိုင်းမြန်မာလာအိုသုံးနိုင်ငံနယ်နိမိတ်ချင်းထိစပ်နေတဲ့ရွှေတရီကန်ဒေသကနေထိုင်းနိုင်ငံချင်းရိုင်ဒေသဘက်ကိုလာတဲ့ကားတစ်စီးပေါ်မှာအမေရိကန်ဒေါ်လာ55တန်းကျော်တန်ဖိုးရှိတဲ့စိတ်ကြွဈေးပေါင်း6တန်း4သိန်းကျော်ကိုလည်းအေပီလာ3ရက်နေ့ကပဲဖမ်းဆီးမိခဲ့တာပါ။ထိုင်းနဲ့ရှမ်းနယ်ဇက်ဖက်မှာတော့မကြခဏဆိုသလိုမူးယစ်ဆေးဝါးကုန်ကူးသူတွေနဲ့ထိုင်းစစ်တပ်တို့ကတိုက်ပွဲတွေရှိနေပါတယ်။ဒီလိုတိုက်ပွဲတွေဖြစ်တိုင်းမှာမူးယစ်ဆေးဝါးတွေတန်းနဲ့ချီပြီးဖမ်းဆီးမိနေတာဖြစ်တဲ့အတွက်မကြခဏဆိုသလိုထိုင်းဘက်ကတော့မြန်မာဘက်ကဝါတက်ဖွဲ့တွေအပါအဝင်ပြည်သူစစ်တွေကိုဆွတ်ဆွဲလေ့ရှိတာပါထိုင်းမြန်မာနယ်ခြားကော်မတီဆွေးနွေးပွဲမှာလည်းထိုင်းနိုင်ငံဇက်မှာရှိတဲ့မူးယစ်ဆေးဝါးနဲ့ပတ်သက်လို့ဝါတက်စခန်းတွေဆုတ်ခွာပေးဖို့တောင်းဆိုခဲ့တယ်ဆိုပြီးရှမ်းသတင်းစင်ရဲ့အက်ဒီတာဦးဆိုင်မင်းကလည်းပြောပြခဲ့ပါတယ်ရှင်